ကမ္ဘာနိုင်ငံမှာပုံမှန်နီလာနဲ့ဝင်ရောက်လာတာမျိုးမဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုတွေကိုကင်တွယ်ဖို့နဲ့အစွန်ရောက်တွေရဲ့ချိန်ချမှုတွေကနေကာကွယ်ဖို့ဆိုပြီးနိုင်ငံကနေဆက်ကိတ်အားလုံးကိုယာယီထိန်းချုပ်ဖို့ဂျမန်ပြည်ထောင်စုရဲ့ဝန်ကြီးကတနင်္လာနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။ဂျာမနီပြည်ပြင်ကိတ်ပေါက်အားလုံးကိုယာယီပိတ်ထားကြောင်းပြည်ထရေးဝန်ကြီးနန်စီဖရီဇာကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါပြည်တွင်းလုံခြုံရေးပုံမအကောင်းလောင်အစိုးရကဆောင်ရွက်နေပြီးပုံမှန်နီလာနဲ့မဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုမျိုးကိုအခိုင်အမာဆက်လက်ဆန့်ကျင်နေပါတယ်လို့လည်းဝန်ကြီးဖရီဇာကပြောဆိုခဲ့ပါတယ်ပြင်သစ်လူဇင်ဘတ်နယ်သာလန်ဘယ်ဂျီယမ်ဒိန်းမတ်နိုင်ငံတို့နဲ့ထိစပ်နေတဲ့နယ်စပ်ကိတ်တွေမှာ6လကြာနယ်စပ်ထိန်းချုပ်ရေးဆောင်ရွက်သွားမယ့်အကြောင်းပြည်ထရေးဌာနကဥရောပသမ္မဂ EU ကိုသတင်းလာနေကအကြောင်းကြားခဲ့တယ်လို့ပြောပါတယ်စက်တင်ဘာလ16ရက်နေ့ကစပြီးတော့နေဆက်ထိန်းချုပ်ရေးလုပ်ငန်းတွေစတင်အတည်ပုံမှာဖြစ်ပါတယ်။ပိုလန်၊ချက်ပြည်သူသမ္မတနိုင်ငံ၊ဩစတေးလျ၊ဆွစ်ဇာလန်နိုင်ငံတို့နဲ့ဆီဆက်နေတဲ့နေဆက်ဂိတ်တွေမှာလည်းဂျာမနီနိုင်ငံဘက်ကကန့်သတ်ချက်တွေတက်မှတ်ထားပြီးဖြစ်ပါတယ်။